ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းမှာနိုင်ငံသားစီစဲခံရမဲ့သူရဲ့တပ်တွေခံကတ် NVC လာရောက်ထုတ်သူတွေချင်းချောက်ခံရတာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလိုချင်းချောက်ခံရလို့တိုင်ကြားတယ်ဆိုရင်အရေးယူဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အောက်တိုဘာလ12ရက်နေ့ကစလို့မောင်တော်မြို့နယ်ထဲမှာ NVC ကတ်ထုတ်ယူသူ600နီးပါးရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ကိုင်နယ်မှာဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစ္စလမ်ဘာသာဝင်တိုင်းနဲ့ချီထွက်သွားကြပြီးတဲ့နောက်အိတ်ဒေသဘက်မှာကျန်နေသူတွေကိုနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တကံကတ် MPC တွေထုတ်ပေးတဲ့လုပ်ငန်းကိုအစိုးရကပြန်လည်ဆောင်ရွက်ခဲ့ပါတယ်။အဓိကအဖြစ်မောင်တော်မြို့နယ်တွင်းကရှေးစားကျေးရွာ OC ဘက်ကိုတာဝန်ရှိသူတွေကိုယ်တိုင်သွားပြီး MPC ကတ်ပြားတွေကိုထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့မွတ်စလင်ရွာသားတွေထဲမှာ MPC ကတ်ပြားကိုမထုတ်ဖို့အချင်းချင်းချင်းချောက်မှုတွေရှိနေတယ်လို့ဆိုပါတယ်။တပ်တီကန်ကတ်ထုတ်ယူသူတွေကိုအသက်အန္တရာယ်ချင်းချောက်ခဲ့လို့အမှုဖွင့်ရေးယူခဲ့ရတာရှိတယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကြေညာရေးမှုဦးအောင်မင်းကပြောပါတယ
်။ဒါတော့ကျွန်တော်တို့တော့ချင်းချောက်တာမရှိအဲလုတဲ့လူတွေချင်းချောက်တာကလုတဲ့လူတွေချင်းချောက်တာဆိုတဲ့နေရာမှာအစီကားအနောက်ရွာမှာလုတဲ့အချိန်မှာတော့အဲဒီလာလုတဲ့ဆက်ကားဆရာတယောက်ကတော့အဲလူတယောက်ကချင်းချောက်တာဗောလားနာမည်ကတော့နာမည်နဲ့တကွပြောရင်တော့ပူတူချေဆွဲလူအဆွေကကုန်းနာရွာနာမည်ဘာလို့လောက်တာတော့ငါတို့ပတ်စံချမ်းသာတဲ့လူတော့မလို့ညာလို့လို့ဒီကောင်းမယ်ဘာညာနဲ့ဆိုအဲ့လိုချင်းချောက်တာဗောနော်အဲ့တော့ချင်းချောက်တယ်ဆိုရင်ချင်းချောက်တယ်ဆိုတဲ့ဟာတွေကကျွန်တော်တို့ကသူတို့ကချင်းချောက်ခံရတဲ့လူကပြောဖို့လူတယ်ပြောရဖို့လူတယ်သူကသူတို့ကမပြောဘူးတိတိကျကျမပြောဘူးအဲကျွန်တော်တို့ချင်းချောက်နေတယ်ဆိုတာလောင်းနဲ့ကျွန်တော်တို့ကမှုဖွင့်လို့မရဘူးအကျယ်ကြီးကချင်းချောက်ခံရတဲ့လူကတိတိကျကျပြောမယ်ဆိုမယ်ဆိုရင်ကျွန်တော်တို့ကဒီထက်ပိုပြီးတော့အရေးယူဆောင်ရွက်လို့ရမှာဖြစ်ပါတယ်အခုတယောက်ပဲရှိနေရဲချင်းချောက်ခံချင်းချောက်နေတဲ့လူတွေအများကြီးတယောက်ပဲရှိနေရဲဆိုတာအဲတယောက်ဒီချင်းချောက်တဲ့အဲတယောက်ကဟိုချင်းချောက်ခံရတဲ့လူပေါ့ဗျာအဲချင်းချောက်ခံရတဲ့လူကနေကတိတိကျကျတိုင်ကြတာအဲတယောက်ပဲရှိသေးလို့ပါ
အတို့ဘာစနေရက်ကနိုဝင်ဘာ9ရက်အထိ MPC ကတ်လာလို့ထုတ်သူ985ယောက်ရှိရလို့လည်းပြောပါရယ် MPC ကတ်ဆိုတာနိုင်ငံသားတလို့တတ်မှတ်သူတွေကိုထုတ်ပေးရဆိုတဲ့အမည်မျိုးတွေလေရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကြားမှာရှိနေကြသလိုစေရထက်တန်နဲ့လာရောက်ထုတ်ယူသူလည်းနေပါရယ်ဒါကြောင့်သူတို့အနေနဲ့နားလည်အောင်ရှင်းပြပေးနေရတယ်လို့လာဝကပြည်နယ်ဦးစီးမှုဦးအောင်မင်းကဆက်ပြောပါရယ
်သူတို့တွေစေရတက်တက်ကြွားကြွားနဲ့လာလို့ကင်မှုနေနေတာတခုပါပဲအဲ့တော့ဒီဟာကိုသူတို့တေချာသဘောပေါက်နားလည်ပြီးတော့အဲ့တော့ကျွန်တော်တို့ကဒီဟာဟိုသဘောပေါက်နားလည်အောင်တစ်ဖက်ကလည်းပြောဆိုစည်းရုံးတာလုပ်တယ်လို့တစ်ဖက်ကလည်းကျွန်တော်တို့ဒီနိုင်ငံသားစီစီလုပ်ငန်းစဉ်ကိုအခုဆက်ပြီးရှောက်လန်းနေတဲ့လူတွေကိုကျွန်တော်မြန်နိုင်စေမြန်မြန်ကျွန်တော်တွန်းအားပေးဆောင်ရွက်နေပါတယ
်မောင်နှောမျိုးမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်တွားရောက်မထွက်ရနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်လည်းဘူးကြပါဆိုတော့အရင်ကျွန်တော်တို့ယာယီတက်တဲ့ကံခက်ပြဆိုပြီးတော့လောထားတယ်ဆိုတော့အခုတွားပြီးတော့မှကျွန်တော်နိုင်ငံသားစီစဉ်ခက်ပြဟိုကာယမဟိုဗလဲတက်တဲ့ကံခက်ပြခံရမှာဆိုတော့တိတ်ရုပ်တိမရှိဘူးလေအရင်လည်းကျွန်တော်တို့ယာယီကင်ထားတယ်ဆိုတော့လေအဲ့တော့မှန်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဘင်္ဂလီဆိုပြီးတော့ပေးတယ်ဘင်္ဂလီဆိုတဲ့ဟာကျတော့ဘင်္ဂလားဒေ့ရဲ့နိုင်ငံသားပဲဖြစ်ရမယ်ကျွန်တော်တို့ဘင်္ဂလီမှမဟုတ်တော့ကျွန်တော်မြန်မာနိုင်ငံမှာဟောမွေးတယ်ဆိုတော့မြန်မာနိုင်ငံသားပဲဖြစ်ရမယ်လေအဲ့လိုပါတယ်လူမျိုးမှတွားပြီးတော့မှဘင်္ဂလီဆိုပြီးတော့ထည့်တယ်အဲ့ဒါတွေကတို့တိတ်တော့မကြဘူးလူတွေ
ကရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကို1995ခုနှစ်စစ်ဆိုးရလက်ထက်က white cat ခေါ်ယာယီတပ်တည်ခံလက်မှတ်တွေကိုထုတ်ပေးခဲ့ပါတယ်ဒီတပ်တည်ခံလက်မှတ်တွေကို2015ခုနှစ်မေလတနင်္ဂနွေကမှပြန်လည်သိမ်းဆည်းခဲ့ပြီးနောက်ပိုင်းကျမှနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တည်ခံကတ်ဆိုပြီး MVC ကတ်တွေကိုထုတ်ပေးလာတာဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခန့်သတင်းပေးပို့ထားတာဖြစ်ပါတယ်